American Outlook.com성에 표절해. 뉴욕 비내 Democratic Party 마 조 크롤리네. 오하이오 비내 Republican 아마 스티브 샤버도가 တနင်္လာနေ့ ကျင်းပမယ် မြန်မာရွေးကောက်ပွဲအတွက်ထူးဆိုရင်ကြောင်းပြောကြားလိုက်သလို ဒီရွေးကောက်ပွဲရလဒ်ကို American နိုင်ငံခြားရေးဌာနကတုံ့တက်ရမှာသတိကြီးကြီးထားဖို့ပါ နိုင်ငံခြားရေးဝန်ကြီး John Kerry ကိုတိုက်တွန်းလိုက်ပါတယ် အခုကျင်းပမယ်ရွေးကောက်ပွဲကို Democracy စိတ်ဓာတ်နဲ့အကောင်းဆုံးဖြစ်အောင် ပါဝင်ပြီးလှုပ်ဆောင်နေသူအားလုံးကိုကျေးဇူးတင်ပေမယ့် မြန်မာနိုင်ငံကိုနှစ်ပေါင်းကြာရှည်စွာအနိကဆောင့်ကြည့်နေသူတွေအနေနဲ့ ဒီရွေးကောက်ပွဲရဲ့ကြောရုပ်ပြဿနာတွေကိုကြည့်ရင်ဒါဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဟုတ်မှန်းသိနိုင်တယ်လို့ဆိုပါတယ် အပြောင်းလဲဖြစ်လာနိုင်တယ်လို့ယုံကြည်နေသူတွေအတွက်မြန်မာနိုင်ငံရဲ့အခြေခံပြောင်းလဲမှုတွေတန့်နေတာဒါမှမဟုတ်နောက်ပြန်ဆွဲနေတာမျိုးတွေကိုမကြသေးခင်ကပဲတွေ့နေရတာမို့ဒီမိုကရေစီရေးပြောင်းလဲမှုအတွက်ရလဟာတိတ်ရှင်းလဲမှာမဟုတ်ဘူးလို့လည်းထောက်ပြပါတယ်။ဒါအပြင်မြန်မာနိုင်ငံကိုလာမယ့်ရက်တွေလတွေမှာလည်းအနိကဆောင့်ကျင်နေမှာဖြစ်ပြီးမြန်မာနဲ့အမေရိကန်နှစ်နိုင်ငံကြားအနာဂတ်ဆက ဟာဆက်စွန့်လက်အောင်မှာရေးဆွဲထားတာဖြစ်ပြီးဒါကိုအငင်းပွားပွဲမဲပေးမှုတွေနဲ့အတီးပြုတ်ထားတာမို့လက်တော်မှာစစ်တပ်က25ရာခိုင်နှုန်းထက်မနည်းနေရာယူတာအပါအဝင်စစ်တပ်ကိုအဓိကအာဏာပေးထားတယ်လို့အမေရိကန်ပါတီကြီးနှစ်ရက်ရဲ့အထက်လွှတ်တော်ခေါင်းဆောင်တွေနဲ့ဝန်ကြီးကယ်ရီကိုပေးပို့တဲ့စာထဲမှာဖော်ပြထားတာပါ။ဒါအပြင်ဒီဖွဲ့စည်းပုံအခြေခံဥပဒေဟာအတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုသမရဖြစ်ခွင့်မရှိအောင်အထူးရေးဆွဲထားတယ်လို့လည်းဖော်ပြထားပါတယ်။အစိုးရကမျိုးဆောင်ဥပဒေတွေထုတ်ပြန်ပြီးမွတ်စလင်လူနည်းစုတွေကိုအမုန်းပွားစေဖို့လှုံ့ဆော်တာ၊ငြိမ်းချမ်းစွာဆန္ဒပြသူတွေကိုဖမ်းဆီးအရေးယူတာတွေပါဝင်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအရေးအတွက်လည်းထူးဆိပ်ဖို့ကြောင်းပြောပါတယ်။ဝန်ကြီးကယ်ရီကိုစာရေးသားပေးဖို့သူတွေထဲမှာအောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီက Elliot L. Engel, Asian and Pacific ဆိုင်ရာကော်မတီခွဲက Matt Salmon, Joseph Pitts နဲ့ Jane P. McGovern တို့လည်းပါဝင်ပါတယ်။